ကချင်ပြည်နယ်မှာမြန်မာစစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးလက်နက်မဲ့အရက်သားတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကအချိုးမညီအင်အားလုံခြုံသုံးဆွဲတိုက်ခိုက်ခဲ့ပုံရတာကိုလက်မခံနိုင်ကြောင်းတာဝန်ရှိသူတွေတာဝန်ခံမှဖြစ်ကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂယုံကပြောလိုက်ပါတယ်။နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအရရက်သားများကိုအကာအကွယ်ပေးရမည့်၎င်း၏တာဝန်ဝတ္တရားများကိုအလေးမထားကြောင်းကိုယခုဖြစ်ပွားခဲ့သောတိုက်ခိုက်မှုကအထင်ရှားပြသနေပါသည်လို့ဥရောပသမဂ္ဂတန်ယုံနဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတန်ယုံ16ယုံကပူးတွဲကြေညာချက်လဲထုတ်ပြန်လိုက်ပါတယ်။ဒါရရှိတဲ့သူတွေကိုအရေးပေါ်စေကူတမှုရရှိရေးကိုလည်းကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ခရင်တိုင်းသားလက်နက်ကိုင်အဖွဲ့ KIA ရဲ့တပ်မ6နယ်မြေဖောက်ကန်ဒေသမှာတင်းငင်ကလေးနဲ့ညတိဂိတာဖြောပြေပွဲကျင်းပနေတဲ့အချိန်မြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကချင်အမှုပညာရှင်တို့အပေါင်းဝင်အရက်သား30ထက်မနည်းသေဆုံးခဲ့ကြောင်းကချင်တရေရက်ွက်တဲ့ဒေတာကန်တွေရဲ့ပြောဆိုချက်ကိုကိုကားပြီးရိုက်တာတရေမှာရေးပါတယ်။ဖောက်ကလုံခဲ့အထက်ပိုင်းဥရုချောင်းများရှိအနံပါကြီးရွာမှာအောက်တိုဘာ25ရက်ကြာရောက်မဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ဖွဲ့စည်းတည်ထောင်ခြင်း62နှစ်ပြည့်အထိမ်းအမှတ်အကျိုးဂီတဖျော်ပြပွဲကျင်းပနေတဲ့အချိန်မြန်မာစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာလို့ပြောပါတယ်။ထိခိုက်သိမ်းဆုံးမှုအရေးတွက်နဲ့ပတ်သက်လို့ KIA ကချင်လွတ်လပ်ရေးတပ်ဘက်ကအတိအပြုပြောဆိုခြင်းမရှိသေးပါဘူး။စစ်ကောင်စီဘက်ကလည်းတိုက်ခိုက်မှုထိခိုက်ဒဏ်ရာရမှုတွေနဲ့ပတ်သက်လို့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။ကိုကဘလောင်နဲ့ရခိုင်တိုင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်ကြတဲ့ MNDA, TNLA နဲ့ AA တို့ကလည်းစစ်ကောင်စီကျူးလွန်ထားတဲ့စစ်ရာဇဝတ်မှုတွေအတွက်အပြစ်ပေးအရေးယူရတဲ့ကျူးလွန်ခံရသူတွေအတွက်တရားမျှတမှုရရှိဖို့ပြောနေကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ဖျော်ဖြေနေတဲ့ကချင်လူပညာရှင်တချို့အပေါ်ဝင်အရက်သားတွေထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကချင်တိုင်းဒေသတွင်းမှာလည်းဖော်ပြထားကြပါတယ်။အခင်းဖြစ်ပွားရာနေရာကိုဘာသာရေးအသင်းဖွဲ့တွေနိုင်ငံကူညီမှုအသင်းတွေတောင်းဖို့စူးစမ်းနေပေမဲ့မြန်မာစစ်တပ်ဘက်ကလမ်းတွေပိတ်ထားတာကြောင့်ညနေပိုင်းအထီတော်ဝင်လို့မရသေးဘူးလို့ဒေသခံတွေကပြောပါတယ်။ VOA အနေနဲ့ထိခိုက်သိမ်းဆုံးတဲ့အရေးအတွက်နောက်ဆုံးအတည်ပြုချက်ရရှိဖို့စူးစမ်းနေဆဲဖြစ်ပါတယ်။